Welcome to the Voice of America in Burmese.
မင်္ဂလာနေ့သမားတော်တာရှင်များရှင် VOA American တန်ကနေ2023ခုနှစ် October 18ရက်အင်္ဂါညပိုင်း VOA ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါပြီရှင်ဒီရေဒီယိုစီစဉ်တွေကိုလိုင်းတူမီတာ30နဲ့52တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ဒီကနေ့ညတော့အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဘိုင်နန်အစ္စရေးကိုဗုဒ္ဓဟူးနေ့မှာတွားပါမယ်အမေရိကန်လို့ M1A1 Abram တင်ကားတွေယူကရိန်းကိုရောက်သွားပါပြီမုံလိုက်ခက်စစ်ရှောင်ဒုက္ခသည်စခန်းတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ HRW လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆရာမဲတဲမှာတော့ KYN တပ်မဟာကိုးနဲ့အနံဘာကိုစစ်ကောင်စီတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့
မုံချုပ်ခန်းကြီးမှာပေါ့။နေကြောင်းနဲ့တိုက်ခိုက်တာရှိတယ်။အနံဘာမှာလည်းသုံးခဲ့ခေါက်ဘုံကျဲပြီးမှတပ်မဟာကိုးအဲ့မှာလည်းတုံးတဲ့ခါဘုံကျဲတဲ့ဆိုတဲ့တရင်တက်ပါတယ
် KYO ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးကပြောတော့တာပါဒီအကြောင်းတရင်အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူစစ်ကောင်စီနဲ့မြေရှင်းလျာမှာရင်းမပင်နဲ့ခင်ဦးကဒေသခံ၈ဦးသေဆုံးခဲ့တာအပါအဝင်ရိုရီဂျာရင်းကိုအကူအညီဆက်ပေးကြဖို့ကုလမဟာမင်းကြီးတိုက်တွန်းတာဒီလိုတရင်ပြဖို့ချက်တွေနဲ့အင်္ဂါညတိုင်းတက်ဆက်ပေးနေကြပတ်စင်ကနာတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုမခင်နိုင်တဲ့အတူပြောပြပေးပါပါရှင်
ဂါဇာကမ်းမြောင်ကိုအစ္စရေးတပ်ဖွဲ့တွေနေပြင်းကထိုးစစ်ဆင်တိုက်ခိုက်မှုမစတင်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုမနေ့ပြန်အောက်တိုဘာ18ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်ဂါဇာကမ်းမြောင်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲတွေကြီးထွားလာနေတဲ့အတွက်အခုလိုတွားရောက်တာလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်လက်ရှိအချိန်ထိအစ္စရေးနိုင်ငံသား1400ကျော်နဲ့ပါလက်စတိုင်း2800ကျော်တိတ်ဆုံးခဲ့ပြီဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ဗဂျမင်နက်ချန်ယာဟုနဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်တို့9နာရီခွဲကြာတွေ့ဆုံဆွေးနွေးပြီးနောက်ပိုင်းမှာပဲသမ္မတဘိုင်ဒန်ခီးစဉ်ကိုအခုလိုကြေညာခဲ့တာပါ
He's coming here at a critical moment for Israel for the region and for the world
အစ္စရေးပါဝင်ဒေတာရင်းနဲ့တကမ္ဘာလုံးအတွက်အရေးကြီးတဲ့အချိန်ဖြစ်လို့သမ္မတဘိုင်ဒန်ဒီကိုရောက်လာတာပါပထမဆုံးအနေနဲ့သမ္မတဟာအစ္စရေးနဲ့အမေရိကန်ပြည်ထောင်စုဂျာမန်ထားရှိတဲ့စီးလုံးညီညွတ်မှုနဲ့လုံခြုံရေးဆိုင်ရာဂရီကဝတ်တွေကိုထပ်လောင်းအတည်ပြုကြမှာပါဒုတိယအနေနဲ့ကတော့ဒီအခြေတည်းကိုအခွင့်ကောင်းယူပြီးအစ္စရေးကိုတိုက်ခိုက်ဖို့ကြိုးစားနေတဲ့ဘသူကိုမဆိုကျွန်တော်တို့ရဲ့ပြက်သားတဲ့ရည်ရချက်ကိုပြသဖို့အတွက်ပါလို့သမ္မတဘိုင်ဒန်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောသွားတာပါရည်သားတွေကိုထိခိုက်မှုနည်းနိုင်သမျှနည်းစေဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေစီးဆင်းနိုင်မဲ့စစ်ဆင်ရေးတွေကိုအစ္စရေးဘက်ကဘလို့လှုပ်ဆောင်မယ်ဆိုတာကိုသမ္မတဘိုင်ဒန်ကိုအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကပြောဆိုမှလည်းဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာဂျယ်ဘယ်စ်ကတဆင့်ဂျော်ဒန်နိုင်ငံကိုသွားမှာဖြစ်ပြီးဘီယင်အဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့အီဂျစ်သမ္မတပါလက်စတိုင်းအာဏာပိုင်တို့နဲ့ပါတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ဂါဇာဒေသမှာပိတ်မိနေတဲ့ပါလက်စတိုင်းသားတွေအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့အစ္စရေးဝန်ကြီးချုပ်ဗဂျာမင်နက်တန်ယာဟုနဲ့ဆွေးနွေးရမှာတိုးတက်မှုရမယ်အလားအလာတွေ့ရကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။အမေရိကန်ရဲ့ပန်ကြားချက်အရအလူရှင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဂါဇာဒေသကအရက်သားတွေအတွက်စာနာမှုအကူအညီတွေပေးနိုင်မဲ့အစီအစဉ်တစ်ခုကိုအမေရိကန်နဲ့အစ္စရေးသဘောတူထားကြောင်းအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံအပြီးသတင်းထောက်တွေကိုပြောလိုက်တာပါအကူအညီတွေဟာအရက်သားတွေအတွက်တသက်တသာဖြစ်ပြီးဟာမတ်စ်တွေအကျိုးအမြတ်မရအောင်စီစဉ်မယ်လို့လည်းပြောပါတယ်ဂါဇာဒေသကိုစာနာမှုအကူအညီတွေအများဆုံးပေးနိုင်မှုအရေးကြီးနေပေမဲ့ဟာမတ်စ်စစ်သွေးကြွတွေကအကူအညီတွေကိုတင်းယူတာဒါမှမဟုတ်ဟန်တားတာတွေလုံးမှာကိုစိုးရင်ကြောင့်လဲဝင်းဂျီဘလင်ကန်ကပြောခဲ့တာပါဟာမတ်စ်ထိန်းချုပ်ရာဒေတာကိုအစားအစာရေးနဲ့73C တင်သွင်းခွင့်တွေကိုအောက်တိုဘာလ9ရက်နေ့ကစပြီးတော့ပိတ်ပင်ထားပြီးအစ္စရေးတပ်ဖွဲ့တွေကပိတ်ဆို့ထားသလိုဂါဇာဒေတာမှာပါလက်စတိုင်းတွေလျှက်စစ်မီလဲလုံးဝမရဘဲဖြစ်နေတာပါရှင်
အစ္စရေးကိုဟာမတ်စစ်သွေးကြွအဖွဲ့ဝင်တိုက်တဲ့အချိန်မှာမြောက်ကိုရီးယားဘက်ကလက်နက်တွေအသုံးပြုခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုင်ရာအစ္စရေးသံမက်ကြီးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အွန်လိုင်းမှာပြန့်နှံ့နေတဲ့ဒီစွပ်စွဲချက်တွေဟာအခြေမြင့်မရှိဘူးလို့ညင်းဆိုပါတယ်။ဟာမတ်စ်အဖွဲ့အသုံးပြုခဲ့တဲ့လက်နက်တွေဟာမြောက်ကိုရီးယားကထုတ်တဲ့လက်နက်တွေလို့တောင်ကိုရီးယားနိုင်ငံမှာ3နှစ်ကြာတာဝန်ယူခဲ့တဲ့အစ္စရေးသံမက်ကြီးအကီဗာတိုက VOA ကိုစနေနေ့ကပြောပါတယ်။မြောက်ကိုရီးယားလက်နက်တွေဟာအီရန်ကိုအချိန်တော်ကြာခရင်ကရောက်နေတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဒီလက်နက်တွေကို ဂါဇာမှာဖျက်ဆီးပစ်မယ်လို့လည်းတန်မက်ဂျီအဂီဗာတူကဗီယိုနဲ့ဆက်သွယ်မိမြန်ရမှာပြောဆိုသွားပါတယ်။အောက်တိုဘာ9ရက်အစ္စရေးဘက်ကတိုက်ခိုက်နေကြတဲ့ကမြောက်ကိုရီးယားလုံ RPG တွန်းကန်အာသုံးပခုံးထမ်းဘုံးဒီအမြောက်တွေကိုတင်းစီရမိခဲ့တဲ့ပုံတွေဟာ X လူမှုကွန်ရက်မှာပြန့်နှံ့နေတာလည်းဖြစ်ပါတယ်ရှင်။
ဘယ်လ်ဂျီယံနိုင်ငံ Brussels မှာတနင်္လာနေ့ကကျင်းပတဲ့ဘယ်လ်ဂျီယံနဲ့ Sweden နှစ်နိုင်ငံ Euro 2024ဘောလုံးပြိုင်ပွဲခြေစစ်စစ်ပွဲမှာပြစ်ခတ်မှုဖြစ်ပွားပြီးတော့ပွဲကြည့်ပရိသတ်ထဲက Sweden နိုင်ငံသား2ဦးသေဆုံးသွားတာကြောင့်ပွဲတဝက်နဲ့ရပ်နားလိုက်ရပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုတွေကြောင့်ရနိုင်တယ်ဆိုပြီးသတိပေးချက်ထုတ်ပြန်ထားချိန်မှာဘောလုံးပွဲကြည့်တဲ့ပရိသတ်ကိုပြစ်ခတ်တိုက်ခတ်မှုဖြစ်ပွားတာပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူဟာအသက်45နှစ်အရွယ်တူနီရှားနိုင်ငံသားအစွန်းရောက်တမားတဦးဖြစ်ပြီးတော့ပြစ်ခတ်မှုဖြစ်ပွားအပြီးနိုင်ပိုင်းအကြမ်းမှာသူ့ကိုပြစ်တက်လိုက်တဲ့အကြောင်းဘယ်လ်ဂျီယံပြည်ထောင်စုဝန်ကြီးကကြေညာပါတယ်တိုက်ခိုက်ရာမှာအုံပြုခဲ့တဲ့လက်နက်ကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့သူဟာအသေးခံမှုအစဉ်သစ်ဖြစ်တဲ့အကြောင်းနဲ့ဆွေဒင်နိုင်ငံသားတအုပ်ကိုတက်လိုက်တဲ့အကြောင်းအွန်လိုင်းမှာဗီဒီယိုနဲ့ကြေညာခဲ့တာပါတတိယမြောက်ဆွေဒင်နိုင်ငံသားတအုပ်လည်းအပြင်းထန်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9390ညနဲ့9383ညဘိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ5သန်းခွင့်နောက်ထပ်ထောက်ပံ့မယ်အကြောင်းဗြိတိန်အစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်။ဘေကင်းလုံခြုံပြီးကိုယ်သဘောဆန္ဒနဲ့ညီကုံတိတ်ခါရှိရှိနေရပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာရေးရေရှည်ဖြည့်ရှင်းဖို့အတွက်တန်တိတ်ထန်ချထားကြောင်းကိုလည်းဗြိတိန်အစိုးရကအင်ဒိုပစိဖစ်ရေးရာဝန်ကြီးအန်မယ်ရီထရီဗလီယန်နဲ့ကြေညာချက်မှာပြောဆိုထားပါတယ်။ရိုဟင်ဂျာတွေနေရမပြန်နိုင်သေးခင်မှာလူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးအပ်သွားဖို့ဆုံးဖြတ်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာအကြက်တဲတွေကြောင့်ရိုဟင်ဂျာတွေအရေးအပါအဝင်လက်ရှိပြဿနာတွေကိုမေးမထားဖို့နဲ့ကုညီထောက်ပံ့မှုတွေဆက်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီအကြီးအကဲကတိုက်တွန်းနေချိန်မှာပဲဗြိတိန်ကနောက်ထပ်အကူအညီတွေပေးဖို့အတွက်ကြေညာလိုက်တာဖြစ်ပါတယ်ရှင်
ကစီဗီနယ်လိုက်ဇာမျိုးအနီးအရက်သားတွေတည်ဆုံခဲ့တဲ့မွန်လိုက်ခတ်စစ်ဘေးရှောင်ဒုက္ခသည်စခန်းကိုအောက်တိုဘာလ9ရက်နေ့ကမြန်မာစစ်တပ်ရဲ့တိုက်ခတ်မှုဟာစစ်ရာဇဝမှုမြောက်တဲ့အကြောင်း HRW လူခွေရေးအဖွဲ့ကပြောဆိုပါရယ်လေကြောင်းနဲ့မြေပြင်ကလက်နက်ကြီးတွေတုံးထိုးစစ်ဆင်ခဲ့တဲ့အတွက်ကလေးငယ်17ယောက်အပါအဝင်အရက်သား29ယောက်တည်ဆုံခဲ့တဲ့ဖြစ်ရပ်ကိုပြန်လည်စစ်ဆေးပြီးတော့ HRW အဖွဲ့ကအစီရင်ခံစာထုတ်ပြန်တာပါတိုက်ခတ်မှုနဲ့ပတ်သက်လို့မျက်မြင်သက်တင်5ယောက်ကိုမေးမြန်းခဲ့ပြီးတော့ပုံ20ကျော်နဲ့ဗီဒီယို3ကို HRW အဖွဲ့ကစစ်ဆေးတုံ့တက်ခဲ့တာပါမြန်မာစစ်တပ်တွေကရွာကိုပထမလေချောင်းကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ထိခိုက်ပျက်စီးခဲ့တဲ့အပျက်အစီးအဆနာတွေဟာလည်းလေချောင်းကချပေးတဲ့အားပြင်းနဲ့ဖောက်ခွဲရေးဘုံးတွေကြောင့်ဆိုပြီးတော့စစ်ဆေးတွေ့ရှိရပြီးတိုက်ခတ်တဲ့အချိန်အတိုက်အခံဘက်ကလက်နက်ကင်အဖွဲ့တွေမရှိတဲ့အကြောင်း HRW အဖွဲ့ကပြောဆိုပါတယ်။သဆိုင်ရာနိုင်ငံတွေအနေနဲ့ဒီလိုအရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်မှုကိုရှုတ်ချနေုံမဟုတ်တော့ပဲတိကျတဲ့အရေးယူမှုတွေလုပ်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်း HRW အဖွဲ့ကပြောဆိုထားပါတယ်။စစ်ကောင်စီကတော့ရန်တူလောင်ထားတဲ့နေရာမှာမတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ညှင်းဆန်ခဲ့ပါတယ်။ဒီတိုက်ခတ်မှုဟာစစ်ရာဇဝမှုမြောက်နိုင်တယ်ဆိုတာကို NSD International လူအခွင့်အရေးအဖွဲ့ကြီးကလည်းပြောဆိုထားပါတယ်ရှင်။
သမရပိုင်းနဲ့အစိုးရကယူကရိန်းကိုပေးမယ်လို့ကတိပေးထားတဲ့အမေရိကန်လုပ် M1A1 Abrams တင်ကား32စီးလုံးကိုယူကရိန်းရောက်ရှိသွားပြီလို့အမေရိကန်စစ်တပ်ကပြောပါရယ်ဂျာမနီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလေ့ကျင့်ပေးခဲ့ပြီးယူကရိန်းတပ်သားတွေကခဲယမီကြောက်တွေတင်ကားအဖို့ပစ္စည်းတွေနဲ့တူယူကရိန်းကိုပြန်သွားချပြီလို့ဥရောပနဲ့အာဖရိကဆိုင်ရာအမေရိကန်စစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါရယ် Abrams တင်ကားတွေကိုစစ်မြေပြင်ကိုပို့ဆောင်နိုင်မှုအချိန်ယူခဲ့ရပြီးမယ်ယူကရိန်းတပ်ဖွဲ့တွေကတင်ကားတွေကိုဘယ်နေရာမှာဘလို့ထိတိရောက်300မယ်ဆိုတာကိုတေချာဆုံးဖြတ်နိုင်မှာဖြစ်တယ်လို့အမေရိကန်စစ်တပ်ကအရာရှိတွေကပြောပါတယ်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်ဒီကနေ့အင်္ဂါနေ့မှာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိလာပါတယ်တရုတ်နိုင်ငံရဲ့အထင်ကရကပလန်စီမံကိန်းအကောင့်ထဲပေါ်တာ10နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတဲ့ forum ကိုတက်ရောက်ဖို့ပူတင်နိုင်တရုတ်နိုင်ငံကိုရောက်လာတာပါတရုတ်သမ္မတရှီချင်းဖင်ရဲ့ကပလန်စီမံကိန်းအစီအစဉ်မှာအာရှအာဖရိကလက်တင်အမေရိကဥရောပအရှေ့ပိုင်းနဲ့တောင်ပိုင်းဒေသဆက်သွယ်ထားတဲ့လမ်းတွေဖောက်လုပ်ပြီးတော့ ကုန်သွယ်ရေးလမ်းကြောင်းချဲ့ထွင်တာပါ။ဗုဒ္ဓဟူးနေ့မှာကျင်းပတဲ့ forum အတွင်းတရုတ်သမ္မတရှီကျင်းပင်မိန်ကွန်းပြောအပြီးမှာပူတင်ဟာ forum ကိုတက်ရောက်လာတဲ့အထူးဧည့်သည်တော်အဖြစ်မိန်ကွန်းပြောမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ပူတင်ဟာရှီနဲ့တီးခြားစီတွေ့ဆုံဖို့စီစဉ်ထားတယ်လို့ဆိုပါရယ်။အဲ့ဒီတီးခြားဆွေးနွေးပွဲအတွင်းအစ္စရေးနဲ့ပါလက်စတိုင်းပဋိပက္ခအရေးလက်ဆွေးနွေးမှာဖြစ်တယ်လို့ရုရှားပြောခွင့်ရကိုကူကားပြီးတော့ရုရှားသတင်းဌာန RIA မှာဖော်ပြထားပါရယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ကလေးနဲ့အတူကျမအလေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးပါမယ်။ကစင်ပြည်နယ်ဖားကတ်မြို့နယ်က KIA တပ်မဟာကိုဌာနချုပ်နဲ့အနံ့ပါကိုဒီလ16ရက်နေ့တနင်္လာနေ့ညနေပိုင်းမှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့် KIA အရာရှိတချို့ထိခိုက်သေးဆုံးခဲ့ကြောင်းဖားကတ်ဒေသခံတွေကပြောပါရယ် KIA ဘက်ကတော့စစ်ကောင်စီဘက်ကတပ်မဟာကိုဌာနချုပ်နဲ့အနံ့ပါကိုဘုံကျဲတိုက်ခတ်တာရှိကြောင်းအတည်ပြုပေမဲ့အထိခိုက်စေရင်မရရှိသေးကြောင်းပြောပါရယ်ဒီကြောင့်တရင်ပြပုချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်
ဖားကတ်မြို့နယ်က KIA တပ်မဟာကိုဌာနချုပ်နဲ့အနံ့ပါနယ်နေရာကိုဒီလ16ရက်နေ့ညနေ4နာရီခွဲလောက်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာပါ။ဖားကတ်ဒေသခံတဦးကဒီတိုက်ခိုက်မှုမှာ KIA အရာရှိ3ဦးလောက်သေဆုံးခဲ့တယ်လို့သိရကြောင်း VOA ကိုပြောပါတယ
်။မနေ့ကကနောက်ပါဘက်မှာဒိန်းဒူးဒီနဲ့သွားချရတယ်မှာ။အဲရရှိ3ရောက်တယ်။ကျသွားတယ်အရသာတော့မကြောက်ဘူး။ခနာချုပ်ရဲတွေ့တယ်အဲ့ဒီတော့တော့လည်းတွေ့တယ်။လည်းနေရာကတခါလေးနဲ့
အနံ့ပါမှာဈေးဆိုင်တန်းနေရှိနေတာကြောင့်အရသာတချို့လည်းထိခိုက်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့အနံ့ပါဘက်မှာဖုံးဆက်တွေ့လို့ခက်ခဲနေတာကြောင့်သတင်းအတိအကျမသိရသေးပါဘူး။တခြားဒေသခံတယောက်ကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အနံ့ပါကဟောတေတမဟာကူကတမဟာကူမှာဘုံတူလုံးကြရရဒီမှာဒီကနန်းပါမှာကောဘုံတူလုံးနဲ့ကြရရအရာရှိနေပါသွားရည်ကိုပြောရဆိုအခုတောင်းနေတဲ့ရှိရပေါ်တော့အမားဒီလိုဒီနေပါမှာကအဒီကြမ်းမပြရသေးဘူ
းဒီတိုက်ခိုက်မှုကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက6နာရီခွဲလောက်မှာတိုက်ခိုက်ခဲ့ကြောင်းအတည်ပြုပြောကြပါတယ
်မနေ့က6နာရီကျော်ပေါ့နော်6နာရီ40မှာ9နာရီဒီလောက်ထိပေါ့မုံချုပ်ခန်းထဲမှာပေါ့အဲလေကြောင်းနဲ့တိုက်ခိုက်တာရှိတယ်အနောက်ပါမှာလဲသုံးခဲခောက်ဘုံကျဲပြီးမှဟိုတမဟာကူတဲ့မှာလဲသုံးခဲခါအဲဘုံကျဲတယ်ဆိုတဲ့တရင်တက်ပါတယ်နောက်ဖတ်ကန်ဘက်ကလည်းလည်းမြကြီးနဲ့လဲအဲ့ဒီပတ်ဝန်းကျင်မှာတိကျတယ်ကိုသူတို့တရင်ပို့လာတာရှိပါတယ်ခင
်ဗျာ။ KIA နဲ့အရသားတွေရဲ့ထိခိုက်တိုက်ဆုံမှုတရင်ကိုတော့ပြေးပို့လာတာမရှိသေးကြောင်းအခုလိုဆက်ပြောပါတယ
်။အာကျွန်တော်တို့စီမရေဝင်ပါကြောင်းကြားတာမရှိပါဘူး။အဲဒီအနောက်ပါမှာလည်းဒီလိုလူထုကြီးရှိတဲ့ဘက်မှာလည်းကြတော့ကြတယ်လို့ပြောတယ်။ဒါပေမဲ့ထိခိုက်မှုတွေတိုက်ဆုံမှုတွေကတော့ခုတည်းကတော့ကျွန်တော်တို့စီမကြောင်းကြားတာတော့မရှိဘူးခင်ဗျာ။
ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တည်င်းမရှိသေးကြောင်းဒေါက်ဖုံးရံကစစ်ကောင်စီတပ်သားတွေကိုမဒီရံဘက်ကိုရဟတ်ရင်နဲ့ပို့ဆောင်နေကြောင်းနဲ့စစ်ကောင်စီစစ်ကြောင်းတွေမိုးလွဲချောင်းဘက်ကနေဒေါက်ဖုံးရံဘက်ကိုဝင်လာနေကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ် KNG ခေါ်ကချင်တည်င်းဌာနကတော့ဒီလ16ရက်နေ့ညနေက KNA တပ်မဟာကိုဌာနချုပ်ကိုစစ်ကောင်စီကဂျက်တိုက်လေ3စီးနဲ့5ချိန်နဲ့မနေဘုံကျဲတိုက်ခတ်ခဲ့သလိုအနောက်ပါကိုကန်စီစစ်ဗျူဟာကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းဖော်ပြပါတယ်။ဒီနေ့နေရာကိုတိုက်ခိုက်မှုမှာ KNA အထက်တန်းအရာရှိနဲ့တပ်သားအပါအဝင်အလုံး10ဦးလောက်သေဆုံးခဲ့တယ်လို့သိရကြောင်းနဲ့အတည်ပြုချက်ရယူနေစေဖြစ်ကြောင်းဖော်ပြပါတယ်။လွန်ခဲ့တဲ့2022ခုနှစ်အောက်တိုဘာလ23ရက်နေ့မှာလဲဖားကတ်မြို့နယ်အနံ့ပါရွာမှာကျင်းပတဲ့ KIA တီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာရှိခဲ့မှုပါတယ်။ဒီတိုက်ခိုက်မှုမှာ KIA အရာရှိစစ်တီအပါအဝင်လုပ်ငန်းရှင်နဲ့ပြည်သူစုစုပေါင်း60ကျော်သေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့မှုပါတယ်။ဒီလ9ရက်နေ့ကတော့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့မုံလိုက်ခက်စစ်ဆောင်စခန်းကိုစစ်ကောင်စီကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်17ဦးအပါအဝင်29ဦးသေဆုံးပြီး58ဦးထိခိုက်ဒဏ်ရာရခဲ့ကြောင်း KIA ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့တိုက်ခိုက်တာမရှိကြောင်းနဲ့ဒါဟာအမိုနီယာနိုက်ထရိတ်တူလောင်ယုံပောက်ကွဲတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ ကရင်ပြန်ကြားရေးတာဝန်ခံကဒီတက်ခတ်မှုမှာစစ်ကောင်စီဘက်ကဘုံအကြီးတလုံးချခဲ့ပြီးတဲ့နောက်လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကံမြို့နယ်ကကရင်တပ်မဟာကိုနဲ့အနံပါကိုစစ်ကောင်စီတက်ခတ်ခဲ့တဲ့တဲ့တင်ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့သကိုင်းတိုင်းဘက်ကအခြေအနေကိုလည်းပြောပြပေးပါမယ်စကိုင်းတိုင်းရင်းမပင်တဲ့ခင်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်တွေစစ်ကြောင်းထိုးနယ်မြေရှင်းနေပြီးတော့အောက်တိုဘာလ15ရက်နေ့ကတော့ရင်းမပင်မြို့နယ်ကဒေသခံ6ဦးနဲ့ခင်ဦးကဒေသခံ2ဦးတို့တပ်ဖြတ်ခံခဲ့ရပါတယ်။သေဆုံးရသူတွေရှိသလိုအဖမ်းခံရသူတွေလည်းပါရှိနေပြီးတော့တချို့ပြန်လွတ်မြောက်လာပေမဲ့ပြန်မလို့ပဲစစ်ကြောင်းတစ်လျှောက်ဆက်ပြီးဖမ်းဆီးခေါ်ဆောင်သွားတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရတယ်။ဒီကြောင့်တရင်ပြည်ပချက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင်။
စကိုင်းတိုင်းရင်းမပင်မြို့နယ်နဲ့ခင်ဦးမြို့နယ်တွေမှာစစ်ကောင်စီစစ်ကြောင်းကဒေသခံပြည်သူ9ဦးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးတို့ကိုတပ်ဖြတ်ခဲ့တယ်လို့ရင်းမပင်နဲ့ခင်ဦးမြို့နယ်ကဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ဘက်ကနေရင်းမပင်မြို့နယ်တဲကိုစစ်ကောင်စီစစ်ကြောင်းဝင်လာတဲ့အချိန်မှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြမ်းဆုံးရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲအတွင်းမှာကာကွယ်ရေးတပ်ဖွဲ့ကတဦးစစ်ကောင်စီတပ်ရဲ့ဖမ်းဆီးခံရပြီးတော့ခေါင်းဖြတ်တပ်ဖြတ်ခံရတယ်လို့ရင်းမပင်မြို့နယ်ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပြပါတယ်
။အဲကျွန်တော်တို့ကတော့အတယောက်ကြတယ်တရားမျိုးကဒဏ်ရာတော့ရတယ်ပေါ့နော်။တခြားပြင်းတပ်ဖွဲ့ကလည်းဒဏ်ရာလူ2ယောက်လောက်ရှိတယ်။ရုပ်တရင်တော့တယောက်ကတော့နည်းနည်းဝန်ပိုင်ဒီလက်နေကြည့်တော့ကျတော့ဆောက်သွားလို့ပြောပါတော့။အောက်ဆီဂျင်ပြတ်ပြီးဖြစ်သွားအာရုံသာဆိုလို့လေ။အတယောက်ကြည့်ကြတယ်တယောက်ကတော့အမိသွားတယ်ပေါ့ကျွန်တော်တို့ခေါင်းဖြတ်တပ်ခံရတယ်ပေါ့နော်။
အောက်တိုဘာလ15ရက်နေ့ကပလဲမြို့နယ်ဘက်ကနေရင်းမပင်မြို့နယ်တဲကိုဝင်လာတဲ့စစ်ကြောင်းကဒီကနေ့အောက်တိုဘာလ16ရက်နေ့မှာတော့ရင်းမပင်မြို့နယ်သဲကုန်းကျေးရွာကဒေသခံ6ဦးကိုဖမ်းဆီးပြီးတော့ရိုက်နှက်တပ်ဖြတ်ခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကအတည်ပြုပါရတယ်။အဲ့ဒီ6ဦးထဲမှာအသက်16နှစ်အရွယ်ဆယ်တန်းကျောင်းသား2ဦးပါဝင်ပြီးတော့အားလုံးကတော့စစ်ဘေးတန်းရှောင်နေကြတဲ့ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ
်။ဒီနေ့စစ်ကြောင်းလေးမနက်ပိုင်းကျတော့ရှင်းလင်းဝင်တဲ့ခွေးကြောင်းတွေတက်ပြီးဆိုတော့ညဝင်တဲ့ခါကျတော့ဒီရာသီရာသားပေါ့နော်အပြစ်မဲ့လုံအောင်ကျောင်းသားလေးတွေဖြစ်တဲ့ကျောင်းသား၂ယောက်ပါတယ်အရှင်သားတယောက်နဲ့ဒီအပိုက်30လေးလေးကျော်ဟိုရွယ်ဘိုးကြီးလေးပါဝင်ပေါ့နော်စုပေါင်း6ယောက်ပေါ့နော်အဲသူတို့ကလည်းဒီဆေးကျောင်းရှိမိသဘောမျိုးနဲ့ဆိုကျောင်းဝင်တဲ့အချိန်ဒီကဆက်ဆက်မိသွားတဲ့ခါကျတော့သူတို့ကလည်းဒီနေ့နှိပ်ဆက်ပြီးတော့တတ်ထားခဲ့တယ်ခုံကျောင်းနေတဲ့တော့ရွာထဲမှာရောဝင်နောက်ဖြတ်စည်းထားတာလည်းတော်တော်များတယ်
စစ်ကောင်စီစစ်ကြောင်းတွေကတနင်္လာနေ့ညနေပိုင်းမှာတော့ရင်းမပင်မြို့နယ်မြင်းသာကုန်းကျေးရွာမှာအင်အား60ကျော်လောက်နဲ့တပ်ဖွဲ့ရင်းပေါင်တိုင်းကျေးရွာမှာအင်အား60ကျော်ဝင်းကျင်လောက်နဲ့တပ်ဖွဲ့စီခွဲပြီးတော့စုစုပေါင်းအင်အား120ကျော်လောက်နဲ့စခန်းချနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရင်းမပင်မြို့နယ်မှာလက်ရှိစစ်ကောင်စီတပ်စခန်းချနေတဲ့ရင်းပေါင်တိုင်းကျေးရွာအပါအဝင်အနည်းဆုံးကျေးရွာ10ရွာကျော်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်စစ်ကောင်စီရဲ့စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးစစ်ကြောင်းဝင်တဲ့အခါမှာအရင်ကလိုမျိုးကျေးရွာတွေကနေဖြတ်တာမျိုးမဟုတ်ဘဲနဲ့စစ်ဆောင်ဒေသခံတွေနေလို့ရှိတဲ့ကျေးရွာအပြင်ကတောတွေကနေဖြတ်ဝင်တာမျိုးတွေရှိနေတာကြောင့်ဒေသခံတွေဖမ်းဆီးတပ်ဖြတ်ခံနေရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ဒါကြောင့်မို့လို့ဒေသခံတွေစစ်ဆောင်နေဆိုရင်တောတွေထဲမှာမနေဘဲနဲ့စစ်ကြောင်းနဲ့လွတ်ရအတော်အတန်ဝေးတဲ့ကျေးရွာတွေစီကိုစစ်ဆောင်ကြဖို့တိုက်တွန်းထားတယ်လို့ဆိုပါတယ်။ခင်ဦးမြို့နယ်ညောင်ပင်ကြီးစုကျေးရွာကိုဝေရောက်ခဲ့တဲ့အဲ့ဒီစစ်ကြောင်းကကျေးရွာကနေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာတော့ရေဦးညောင်ပင်သားကားလန်မူးတိန်ချောင်းကူတရာအနီးမှာမိုင်းထောင်ထားခဲ့တာကြောင့်ဒေသခံတဦးမိုင်းထိပြီးတော့ခြေထောက်ပြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်မှာလည်းအောက်တိုဘာလ14ရက်နေ့တုန်းကဝင်လာတဲ့စစ်ကြောင်းကြောင့်စစ်ရှောင်နေရတဲ့ဒေသခံတွေကတချို့စစ်ကြောင်းဝေးသွားတဲ့အချိန်မှာတော့ကျေးရွာကိုပြန်ဝင်ကြတာရှိပေမဲ့ရေဦးညောင်ပင်သာကားလန်တဝိုက်မှာတော့စစ်ကြောင်းဖြန့်ကျက်ထားတာကြောင့်အဲ့ဒီနားတဝိုက်မှာရှိတဲ့မူးသာတပ်ပေးညောင်ပင်ချံဆယ်ကြီးရွာသစ်ချမ်းသာကုန်းအင်းပတ်စားတဲ့ကျေးရွာတွေကဒေသခံ9000ဝန်းကျင်လောက်ကထပ်ပြီးတော့စစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှု UNOCHA ရဲ့အောက်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံတဝန်းပြည်တွင်းနေရဲစွန့်ခွာသူဥယေပေါင်း2သန်းနီးပါးရှိလာပြီးတော့စက်တင်ဘာလ26ရက်နေ့ကနေအောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွေမှာလူဦးရေ 13,000 ဝန်းကျင်နေရဲစွန့်ခွာထွက်ပြေးနေကြရတယ်လို့ထုတ်ပြန်ထားပါတယ်ရှင်
စစ်ကောင်စီနယ်မြေရှင်းလင်းရမှာရင်းမပင်တဲ့ခင်ဦးကဒေသခံ၈ဦးသေဆုံးခဲ့တဲ့တဲ့တင်မတ်စုမုံပြောပြပေးခဲ့တာပါအခုတော့ online ငွေလိမ်မှုနဲ့ပတ်သက်တဲ့တဲ့တင်ကိုဆက်ပြီးတော့ပြောပြပေးပါမယ် Internet online ဘောကနေတရားမဝင်စီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်နေတဲ့မြန်မာနိုင်ငံတဲကတရုတ်နိုင်ငံသား 2300 ကျော်ကိုမြန်မာဘက်ကနောက်ထပ်လွှဲပြောင်းပေးခဲ့တယ်လို့တရုတ်အစိုးရကတနင်္လာနေ့ကပြောပါတယ်။အခုလိုလှုပ်ဆောင်မှုဟာမြန်မာအခြေစိုက်စိုက်ဘာရာဇဝတ်မှုတွေကိုနှိမ်နင်းမှုကျိုးပန်းတာဖြစ်ပေမဲ့မြန်မာနိုင်ငံထဲမှာတော့ဒီလုပ်ငန်းတွေကကြီးထွားနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်
။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးလိန်လည်နေတဲ့မြန်မာမြောက်ပိုင်းကအွန်လိုင်းခြေပြုလုပ်ငန်းပေါင်းစုံလုပ်ကိုင်နေသူ2346ယောက်ကိုမြန်မာဘက်ကလက်ခံရရှိခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနတွေကရေးသားကြပါတယ်။မြန်မာနဲ့တရုတ်ယူနယ်အစိုးရကြားနေသက်ဒေသလုံးလုံးရေးအတွက်ဥပဒေစိုးမိုးရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်နေပြီးအခုချိန်ဖမ်းဆီးရမိတဲ့အရေးအတွက်ဟာအားဆုံးဖြစ်တယ်လို့တရုတ်သတင်းတွေကဖော်ပြကြပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်မြို့တွေမှာဒီလုပ်ငန်းတွေကဆက်ရှိနေတာဖြစ်ပြီးဒီလုပ်ငန်းတွေအတွက်လိုအပ်တဲ့ဝန်ထမ်းတွေခန့်ဖို့အင်္ဂလိပ်စာနဲ့ကွန်ပျူတာကျွမ်းကျင်တဲ့အသက်30အောက်မြန်မာလူငယ်တွေကိုဆက်ပြီးခေါ်ယူနေစေဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ပြည်သူစစ်တွေကြီးစိုးတဲ့လောက်ကိုင်းမြို့မှာဆိုရင်ကြားဖြန့်လို့ခေါ်တဲ့ဒီအွန်လိုင်းငွေလိမ်ကိုင်းတွေအများအပြားကြီးစိုးနေတာဖြစ်ပါတယ်။တချို့ဆိုရင်လောက်ကင်မြို့မှာအခြေစိုက်ထားပေမဲ့ရန်ကုန်နဲ့မန္တလေးမှာအလွယ်တကူအလုပ်ဆင်းလို့ရနိုင်ကြောင်းကြားဖြန့်ပွဲစားတူက VOE ကိုပြောပါရယ်လောက်ကင်မြို့မှာလုပ်မယ်ဆိုရင်တလကိုအခြေခံလစာတရုတ်ယွမ်ငွေ3000မြန်မာငွေ10သိန်းဝန်းကျင်ပေးပြီးရန်ကုန်မှာအလုပ်ဆင်းမယ်ဆိုရင်တော့ချက်28000နဲ့စူဂျေးပေါင်ပြီးပေးနေတယ်လို့သူကပြောပါရယ်ရန်ကုန်မှာတော့ဖောက်တယ်ရီရားနိုင်တလောက်များများရှာပြီးအချက်လက်တွေမေးမြန်းစူးစောင်းရတာကိုပဲအဓိကလုပ်ရမယ်လို့သူကပြောပါရယ်
ဒီမော်ဒယ်လာဆင်းမှာရုပ်ကနားတိုင်းရုပ်ကမှာညက်ပဲလုံလာလို့ပြီးပြည့်တဲ့အင်ဂျင်အမှာကိုယ်မှာဆင်းရမှာပေါ့အဲ့လိုဆင်းရမှာတာမီမဆင်းရမှာပေါ့သူ့တိုင်းတော့ရနိုင်တော့ရန်ကုန်မှာလေဟိုလာစားကတက်တက်ဘုံညက်ကတက်တက်ကျလာတော့တက်ကရုပ်ကုန်းဆက်ပြီးအဲ့တော့ကုန်းဆက်တဲ့အဲ့ရွာမခင်နေဆိုရင်တောင်းလို့ဆက်ပြီးအိမ်မှာဒီမှာကတ္တမတမီတို့ကတက်မှတ်ပြီးတယ်သူကမှတက်မှတ်ပြီးတဲ့တယောက်ဆက်ပြီးကြော်ပြီးရှာနိုင်တယ်ကျလာမှာ35ယောက်ရှာနိုင်3သိန်းဆိုပြီး20ရှာနိုင်4သိန်းလာစားတက်တက်ဘုံနဲ့တက်တက်ชาเลยว่าแต่ customer ยัง information หาได้อยู่ว่าแล้วยังขัดแต่อะไรนี้อลุชิ้นทั้งอลุชิ้นลงนี่มันน่าสนใจมากเลยเนาะก็คือชื่อได้ชื่อได้โปรแกรมก็ยาละหมดเลยเนาะ
တရုတ်ရဲတပ်ဖွဲ့နဲ့ပူးပေါင်းရှာဖွေရမှာမြန်မာနယ်စပ်ဒေသတွေကနေဖမ်းဆီးရမိသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေပါတယ်မြန်မာနိုင်ငံသားတချို့ကိုတော့ရွှေငွေတစ်သိန်းဒဏ်တွေရိုက်ခံဝင်ရေးထိုးခိုင်းပြီးတရုတ်ဘက်ကပြန်လွှတ်ပေးခဲ့တယ်လို့တချို့က VOA ကိုပြောပါတယ်ရှေးတောင်အာရှကအွန်လိုင်းငွေလိမ်ကိန်းတွေကိုတရုတ်အစိုးရကနှိမ်နင်းနေပေမဲ့အိန္ဒိယမြန်မာဘက်မှာတော့ဒီရာဇဝတ်မှုတွေကလွတ်ကင်းနေတယ်လို့လေလာသူချိုကဆိုပါရယ်မြန်မာနဲ့တရုတ်အရေးလေလာသုံးသက်သူဒေါက်တာလှကျော်စောကအခုလိုသုံးသက်ပါရယ
်ဟိုမြန်မာနိုင်ငံလည်းမဟုတ်ဘူးဗျတော်တော်နိုင်ငံများများမှဖြစ်နေတာဥပမာစင်ကာပူတို့အဲနောက်ပြီးတော့အင်ဒိုနီးရှားတို့အဲ့ဒီနိုင်ငံတွေမှာလည်းအဲ့ဒီငွေလိမ်ကိန်းတွေတော်တော်များများပေါ်နေတယ်ကြားတယ်ဗျအထူးသဖြင့်အဲတရုတ်ဖွာချောင်းကြီးအဲပြန်ရတဲ့တိအမျိုးသားတွေရှိတဲ့အရက်တွေမှာအဲပေါ်မှာတော့ဆောက်ပဲပြီးတော့လည်းအကြီးကျယ်ကိုလိုက်ဖြစ်နေရတာပဲလိုက်ပြီးတော့ဖမ်းနေရတာပဲဟိုအခုဒီကျမတို့နိုင်ငံတို့ဘာလို့ပြောနေတာကြာဒါပေမဲ့မဖြစ်မြောက်ဘူးကျန်တဲ့နိုင်ငံတွေကြားပါလေဟိုကဟိုလွန်ခဲ့တဲ့နှစ်နဲ့သုံးနှစ်ကတည်းကဖိလစ်ပိုင်ကနေပြီးတော့ဒိန်းညာဆင်းလုံးတိုက်ကြီးနဲ့တောင်အဲဝေလင်ခိုင်းတွေကိုဖမ်းလာတာ
မြန်မာဆိုင်ရာတရုတ်တမ်မတ်မစ္စတာချန်ဟိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံသားရေးဌာနဝန်ကြီးဦးတန်းစွေတို့2023ဇူလိုင်လ25ရက်မှာတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးခဲ့ပါတယ်။တရုတ်ဆိုရဟာဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုပါဖိအားပေးခဲ့ပါတယ်။ UWSA အဖွဲ့ကသူတို့ဒေသမှာရှိတဲ့တရုတ်နိုင်ငံသား1200ကျော်ကိုပထမဆုံးလွှဲပြောင်းပေးခဲ့တာပါ။အောက်တိုဘာ9ရက်မှာတော့မြန်မာစစ်ကောင်စီနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ရေးအဖွဲ့ဟာလောက်ကင်မြို့ရန်လုံကျိုင်းလေစာကိကနေအယောက်400နီးပါးကိုလွှဲပြောင်းပေးခဲ့ပါတယ်။ဒါပေမဲ့တရုတ်အစိုးရကတော့မြန်မာနိုင်ငံထဲကအဖွဲ့အစည်းတွေကိုဆက်ပြီးဖိအားပေးနေစေဖြစ်ပါတယ်။ UWSA ဝအဖွဲ့ရဲ့စောင့်လို့ရေးဌာနကတာဝန်ရှိသူတွေကိုငွေလိမ်ကိန်းတွေနဲ့ဆက်ဆက်တယ်ဆိုပြီးအောက်တိုဘာ12ရက်မှာဖန်ဝန်ရံထုတ်ခဲ့ပါတယ်။ဝဆက်ဆက်ရေးယုံတာဝန်ခံဦးညီရန်ကတော့သူ့အနေနဲ့အသေးစိတ်မသိရှိရကြောင်း VOE ကိုစာနဲ့ဖြေကြားခဲ့ပါတယ်။အောက်တိုဘာ14ရက်ထိဖမ်းဆီးရမိတဲ့စီးရင်နဲ့မှာအချိန်တော်ကြာထွက်ပြေးလွတ်မြောက်နေတဲ့ရာဇဝတ်သား100ကျော်အထိပါတယ်လို့တရုတ်ဘက်ကပြောပါတယ်။အခုဆိုရင်မြန်မာစစ်ကောင်စီ UWSA နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရတာဝန်ရှိသူတွေကတရုတ်အစိုးရစီလွှဲပြောင်းပေးခဲ့တဲ့အကြေအတွက်ဟာတစ်လအတွင်းမှာ4600ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။
အွန်လိုင်းငွေလိမ်မှုမှာတန်ရာရှိသူတရုတ်နိုင်ငံသား2300ကျော်ကိုမြန်မာဘက်ကနေထပ်ပြီးတော့လွှဲပြောင်းပေးခဲ့တဲ့တဲ့ကိုဝင်းခမောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရိုင်ဂျာတွေကိုအကူအညီဆက်ပေးကြဖို့ကုလမဟာမင်းကြီးတိုက်တွန်းတဲ့တဲ့ကိုပြောပြပေးပါမယ်ရွင်ကြဒုက္ခသည်တွေကိုဆက်ပြီးကူညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကအင်္ဂါနေ့ထိုင်းနိုင်ငံကဦးစီးကျင်းပတဲ့ရွင်ကြဒုက္ခသည်များဆိုင်ရာအဆင့်မြင့်အရာရှိများဆွေးနွေးပွဲမှာနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်ရွင်ကြတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောတခြားနိုင်ငံတွေမှာပါခိုလုံနေရတာဖြစ်ပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ထိုင်းနိုင်ငံရောက်ရွင်ကြတွေကပြောပါတယ်အပြည့်စုံကိုတော့ထိုင်းခြေဆိုင်အပြည့်ဝမြန်မာပိုင်းတရင်တော့မအေးအေးမှာကပြောပြပေးပါပါရှင
်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာတနင်္ဂနွေနေ့မှာထိုင်းတောင်ပိုင်းကထိုင်းရင်းဒုက္ခသည်စခန်းကိုသွားရောက်ပြီးဒုက္ခသည်တွေကိုအားပေးစကားပြောခဲ့တယ်လို့အင်္ဂါနေ့မှာတော့ထိုင်းနိုင်ငံကဦးစီးကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်များဆိုင်ရာအစ်စ်မြင့်အရာရှိများဆွေးနွေးပွဲကိုတက်ရောက်ခဲ့တာဖြစ်ပါတယ်မဟာမင်းကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာကအကူအညီတွေပေးဖို့တိုက်တွန်းသွားခဲ့ပါတယ
် But it is important in this troubled world in which we live not to forget existing crises otherwise unfortunately the people who are impacted by the crisis in this case the Rohingya and the
နိုင်ငံတကာမှာအကျက်အတဲပဋိပက္ခတွေအများကြီးဖြစ်ပွားနေတဲ့အထက်ကရိုဟင်ဂျာအရေးကိစ္စဟာလည်းအာရုံပြောင်းမေးထားလို့မရတဲ့အရေးဖြစ်ပါတယ်ကမ္ဘာမှာအကျက်တဲတွေရင်ဆိုင်နေရချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေကိုဆက်ပြီးကူညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းပါတယ်ဆိုပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောသွားတာဖြစ်ပါတယ်နိုင်ငံတကာမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကျဆင်းလာနေတာကိုတွေ့ရတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အနာဂတ်နဲ့သူတို့ကိုလက်ခံဆောင်ရွက်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလိုနိုင်ငံတွေအတွက်လည်းစိုးရိမ်ပူပန်မိတယ်လို့လည်းပြောသွားပါတယ်။ထိုင်းနိုင်ငံကရိုဟင်ဂျာရေးဆောင်ရွက်နေတဲ့ Burmese Rohingya Association in Thailand အဖွဲ့ကနိုင်အာလီကတော့ထိုင်းနိုင်ငံရောက်ရိုဟင်ဂျာတွေမှလည်းအခက်အခဲတွေအများအပြားကြုံတွေ့နေရတယ်ဆိုပြီးပြောပါတယ်
။ဒီတော့ကျွန်တော်ဒီမှာထိုင်းနိုင်ငံမှာလာနေတာလူတွေပတ်နံပြေးလာဖဏနေရှိပြီးရှင်းနေရှိပြီးလေ900ကျော်ရှိတယ်အာထိုင်းနိုင်ငံမှာဖန်ခါပြေးလာတော့လာဝကမှာပေါ့။တောင်ကောင်းကလက်ထက်မှာ900ကျော်ကျော်ရှိတယ်9နှစ်ရှိပြီ
။ဟုတ်ကဲ့
ထိုင်းနိုင်ငံမှာနောက်တစ်ခုပြောပြချင်တာတော့ကျွန်တော်တို့လူတွေကဒီမှာအစောတာဘာမှလုပ်လို့မရတော့ဘူးလူ3000ကနေ4000ရှိတယ်ထိုင်းနိုင်ငံလုံးပေါ့ဒီထိုင်းနိုင်ငံမှာမဟုတ်ဘူးဒါတော့ဒါပြထိုင်းကလည်းအလို့သမားချက်ပြတယ်လုပ်လို့မရဘူး UN လည်းလာမကန်ဘူးမြန်မာဗမာပြည်မှာလည်းမြန်မာနိုင်ငံမှာလည်းမကန်ဘူးဒီလူတွေကဘာမှပြမတော်ပြမပါစပို့လို့မရဘူးဒီမှာလည်းဘာမှချော်တော်လို့မရဘူးဒါလည်းတော့ခက်နေပြီကြတာအကွာလေးဘာပဲသူတို့ကြောင်းသေးဖို့စေယုံတွေပါလေတော့ဟိုအလိုပြီးတော့ရှာဖို့အဲ့ဒါလည်းတော့ခက်ခက်ခင်းဖြစ်နေပြီဒါတော့တကွအရေးကြီးတဲ့ကိစ္စပ
ါအခုဆိုရင်မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်မှာလည်းအများအပြားရှိနေပြီးအဲ့ဒီဒုက္ခသည်စခန်းတွေကနေလေစီးပြေးလာတဲ့ရိုဟင်ဂျာတွေ80လောက်ဟာမကြသေးခင်ကပဲအင်ဒိုနီးရှားနိုင်ငံဘက်ကိုရောက်သွားတယ်လို့လည်းပြောပါရယ်။ဒါဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာမျှော်လင့်ချက်ကင်းမဲ့စွာနဲ့နေထိုင်နေရတာကြောင့်လို့လည်းနိုင်အာလီကပြောပါရယ်
။ဆလာမဒေါ်လာ100ဒေါ်လာနဲ့ဘယ်လိုလုပ်ရမလဲ။နောက်ပြီးတော့လူလူကလူလူနေနေမရဘူးလေ။လူလူလူလူအရှေ့နေလည်းမရဘူး။ဒီနေ့ကြက်တနာတွေပေါ်လာတယ်။တော့ထူကြ။ဟိုကပါလိုက်ဟိုကစားလိုက်ဒါစီအောက်ကမှာဘယ်နည်းနေရမလဲဆိုတော့သူကလမ်းကြမ်းတစ်ခုမတွေ့ဘူးလေဘယ်နည်းနေရမလဲမဟုတ်ဘူးလမ်းတစ်ခုမတွေ့ရဘူးလေသူကလမ်းထွေးမှနေရတယ်အော်စနေနေရမယ်စနေကျွန်တော်နိုင်ငံကျွန်တော်သွားလိုက်မယ်ဒါလည်းတစ်ခုမြန်မာလုံးကအလို့တစ်ခုပါဒါကသူကမြန်မာလုံးကဘာမှမရှိဘူးလေ
မြန်မာစစ်တပ်ရဲ့နည်းမျိုးရှင်းလင်းမှုတွေကြောင့်2018ခုနှစ်အော်ဘုတ်လနောက်ပိုင်းမှာတောင်းနဲ့ချီရှိတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ယူမယ်ဆိုပြီးမြန်မာဘက်ကကတိပေးထားပေမဲ့အခုထိတော့အကောင့်ထဲမပေါ်သေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့မငြိမ်းချမ်းနိုင်တဲ့အတွက်မြန်မာနိုင်ငံကငြိမ်းချမ်းရအောင်ကြိုးပမ်းကြဖို့တနင်္ဂနွေနေ့ကထိုင်းနိုင်ငံတောင်ပိုင်းရက်ရှ်ပူရီခရိုင်က Changing Doka de Sakango, Toya Kere, Doka de Nyasaya, Maha Mingi, Filippo Grandiga, Panjaga Rava, D Doka de Skama, Gayin Diana Amyazu Pawne, Doka de Narong can she be, the Choga Sakama, Nita Nijara, Nit Sake Donga she be made, a Kudeti Nia Yim of Janaja de Bawishin.
May I map your Jabi Garava, Dingin Yadra, the name people said regard to Lau Bavisha?
VOA season ago, video Yumin Tanjaro Pin, YouTube Samina Ganile, Nasinji Shuhe Mare. VOA Mima by YouTube Samina Risagaro, youtube.com/VOA Burmese Pibare.
Mingland as a matter of Shamashi, View American Diet, Natana Sadongune, Akto Bala, Sakonia, Inganawa, Yamaba, the Assisinago Nyakunayan in SNIT, American Pidons, Washington DC, Murugani, Line to Mita, Tons and Nick Kilo has Go, Ton Kondonian, Go, Ton Shetonia, Line to Mita, Nasa, Dick Kilo has Nashishinga, Sunny Denning Rima, Sueno, Lila Mita, Diagoze, Kilo has Dinga, Kungarugani, Diet, Etanwe, Binia, Pipare, Guzabi, Tolan Bidam, Duria by Maro, Inganyarain, Disap, Binis. ဖြစ်တဲ့စစ်ကောင်စီရဲ့စပါးစီတမတ်မှုဟာပြင်ပပေါင်စင်းနဲ့ကွာဟာတဲ့အကြောင်းစူးစီးတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်တွေမတိုင်ခင်မှာတော့အင်္ဂါ9ရက်အပတ်စဉ်တစ်ခုဖ လယ်သမားအဖွဲ့ကနေစဘာတင်တရားတတ်မှတ်စည်းနှုံးထုတ်ပြန်လိုက်တာဟာပြင်ပပေါင်စင်းနဲ့ကွာဟလွန်ပြီးတော့လက်တွေ့မကျဖြစ်နေပါတယ်။ဒီအကြောင်းတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေကိုဆက်သွယ်ပြီးတော့ကိုခင်မောင်စိုးမင်းကစူးစီးတင်ပြပေးထားပါတယ်ရှင်။
လာအော်တိုဘာ၁၀ရက်နေ့ကဒီနှစ်2023မိုးစဘာနဲ့ရှင်းနှစ်2024ຫນွေစဘာအတွေ့စဘာတင်းတရာကိုအခြေခံရည်ညွှန်းစိမ့်နှုန်း9သိန်းခွဲသတ်မှတ်လိုက်တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စကလုံးအတုံးနှုံးအရရည်ညွှန်းစိမ့်ဆိုတာဟာအနိုင်ဆုံးစိမ့်နှုန်းလားဖြစ်တင်တဲ့စိမ့်နှုန်းလားဆိုတာတော့ဘောဟာရအတိတ်ပဲတိကျမှုမရှိပါဘူး။အဲ့ဒီစိမ့်နှုန်းကိုစစ်ကောင်စီကသတ်မှတ်တယ်လို့အများကနားလည်ကြပြီမဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ဆိုပြီးကြေညာချက်အောက်မှာဖော်ပြထားပါတယ်။ဈေးကွက်စီးပွားရေးစနစ်မှာကြေညာချက်ကိုရှုပ်ထွေးအောင်လုပ်ပြီးအဲ့ဒီလိုဈေးနှုန်းသတ်မှတ်တာဟာမူဝါဒမရှိတာဝန်ခံမှုမရှိတာကိုပြသနေတယ်လို့မြမစီးပွားရေးသုံးသပ်သူဦးစိန်ထေးကပြောပါတယ်။
ဈေးကွက်စီးပွားရေးစနစ်ကိုသွားတဲ့အခါမှာဈေးကွက်စီးပွားရေးစနစ်ကကိုယ်စီလေးရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့အတိုင်းသွားရမှာ။အဲ့တော့ကို तू ကခုနပြောတယ် तू ကသတ်မှတ်လိုက်တဲ့ခါကျအဲ့သတ်မှတ်တာကလည်းလက်ရှိတိုင်းပြည်မှာဖြစ်နေတဲ့ကုန်ဈေးနှုန်းတိုးတက်မှုနဲ့လေယာသွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေယာ तू မတိုက်ညီဘူးဖြစ်တဲ့ခါလေသမားနဲ့နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့ तू ကအဲ့ထက်မှာပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့ခါကျ तू ဘာလဲဆိုတော့အဲ့ရင်းရင်းဈေးရဲ့အထက်မှာရှိရင်းနဲ့ဘာဖြစ်လဲဆိုတော့အဲ့ဈေးနဲ့ပဲဝယ်ရမယ်ဆိုတော့လေသမားထက်နာတာပေါ့ဥပမာဆိုပါစို့9သိန်းခွဲ तू ကသတ်မှတ်တဲ့ခါအပြင်မှာပေါက်ဈေးရဲ့ဈေးကပေါက်ဈေးရဲ့7သိန်းဖြစ်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကုနာအဲ့ဖွဲ့ရဆိုင်ပြီးမှလားမရှိဘူးကုန်တရကဲဟုတ်လားခုနသိန်းကပဲဝယ်မှာပဲ तू ကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကို तू က fix လုပ်လိုက်တဲ့ခါကျတော့အပြင်ပေါက်တာ7သိန်းကျတယ်ဆိုပါစို့ဥပမာ7သိန်းကျရင်9000နာလီအင်းနေပြင်းတရား9000နာအဲ့ဖွဲ့ဆိုင်ပြီးမှလားဒါမှမဟုတ်အစိုးရဆိုင်ပြီးမှလားဒါကြောင့်ကျွန်တော်ပြောတဲ့သဘောဝါမကြောင့်တစ်ချက်နောက်တစ်ချက်ကထပ်ပြောပြန်ဟောအဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့ခုနသိန်းခွဲတဲ့အောက်နေသွားရင်ဘာဖြစ်မလဲအောက်နေသွားလို့ရှိရင်အဲ့ဒါအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားကဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူက9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှာလဲ9000ဘယ်သူကပေးမှာလဲသူတို့ကစိုက်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဓာဒီဟာမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာတာကတောင်တော်သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာကြခြံစဘာအသိန်းချုပ်နဲ့ဆက်သွယ်ပါဆိုတော့အဲ့ဒီနှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော့မရှင်းမရှင်းဖြစ်တယ်ဘယ်သူကတာဝန်ခံရှင်းပါလဲသစကစလုပ်နေတာလားခြံစဘာအသိန်းချုပ်ကလုပ်လားကုံသွုံမှုညီဌာနလုပ်တာလားဒီဘွဲ့လုပ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါဒီဟာ policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ်
အခုအခါမှာတော့တန့်ငယ်စဘာတွေစတင်ပေါ်ပေါက်လာပြီးဖြစ်တဲ့အခါစဘာစိမ့်နှုန်းဟာတင်းတရာကို14သိန်း15သိန်းဝန်းကျင်ရှိတာတွေ့ရပါတယ်။အ အဲ့ဒီအတွက်စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ကသတ်မှတ်တဲ့တင်းတရာရည်ညွှန်းစေ9သိန်းခွဲဟာလက်တွေ့နဲ့မဟာစတာကိုတွေ့ရပါတယ်။တခါပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကနေစဘာအမျိုးအစားအလိုက်တင်းတရာအတွက်ရည်ညွှန်းစေနှုန်းဆိုပြီးသတ်မှတ်ထားတာတွေ့ရပါတယ်။အဲ့ဒီအဖွဲ့ကသတ်မှတ်တဲ့အထဲမှာတော့ပြင်ပတကယ်ပေါက်ဈေးနဲ့နှိစက်တာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF နဲ့စောစောကပြောတဲ့စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ဆိုတာဟာလေကြီးညာချက်တွေမှာတွဲပါနေတော့အတူတူပဲလားပူးတွဲထားတာလားဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။အဲ့ဒီအတွက်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှပြန်လည်ဖြေကြားတာလည်းမရှိပါဘူး။ဘယ်လိုပဲဖြစ်ဖြစ်အခုလိုစဘာစင်းလုံးသတ်မှတ်တာအပါအဝင်တောင်သူလယ်သမားတွေနဲ့ပတ်သက်တာမှန်သမျှကိုတောင်သူလယ်သမားတွေရဲ့သဘောထားပါဝင်သင့်တယ်လို့မြန်မာနိုင်ငံအလုံသမားသမဂ္ဂ FTUB ရဲ့တောင်သူလယ်သမားရေးရာတာဝန်ခံလှုပ်ဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဒီလယ်သမားတွေရဲ့အကျိုးစီးပွားကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုလို့ရှိရင် policy တစ်ခုလောက်တိုင်းမှာသူနဲ့သက်ဆိုင်တဲ့နောက်ဆက်တွဲအကြောင်းအရာလေးပါလာဖို့လည်းလိုပါတယ်ဥပမာဆိုပါတော့အခုဒီဟာကိုပြောလိုက်တယ်ရည်ညွှန်းစေးပြောလိုက်တယ်9သိန်းခွဲ9သိန်းခွဲနဲ့အကြောင်းအဝန်ဖြစ်ဘူးဆိုရင်ဒီလယ်သမားအတွက်ဘယ်သူကစိုက်ဝယ်ပေးမှာလဲဘယ်သူကဖြည့်ပြီးပေးမှာလဲတကယ်လို့ပေါက်ဈေးထက်ကျနေလို့ရှိရင်အစိုးရမှာအဲ့ policy ရောရှိတယ်ဥပမာပေါက်ဈေးက9သိန်းချင်းနေတယ်ဆိုပါစို့အဲ့ဒါမျိုးဆိုလို့ရှိရင်ကျန်တဲ့ဟာကိုဘယ်သူကဒီလိုအပ်ချက်လိုအပ်တဲ့အနေအထားjacket ပေါ့နော်ဒီဟာကိုဘယ်သူကဖြည့်ပေးမှာလဲဒါမျိုး policy လဲရေရာတော့မတွေ့ရပါဘူးအဲ့တော့ဒီနေရာမျိုးဒါမျိုးတွေလုံးမယ်ဆိုရင်ကျွန်တော်အနေနဲ့ပြောခြင်းဟိုတင်းဖြစ်တိုက်တွန်းခြင်းတာကတော့လေသမားတွေရဲ့အတန်လေသမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလားချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင်ထည့်သွင်းပါဝင်ဆွေးနွေးပြီးမှဒါမျိုးတွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့တင်ပြခြင်းပါလေဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာအတမ်းမှမပါပဲအမိန့်လိုပဲထုတ်တယ်အတတ်ပညာရှင်အသိပညာရှင်တွေနဲ့လှုပ်လဲဒါမျိုးကအောင်မြင်မှုခဲရင်တက်ပါတယ်အခြေခံကြတဲ့လေသမားတွေရဲ့အသင်းအဖွဲ့တွေတိုးတက်လာအောင်လုပ်ပေးဖို့လည်းလိုပါတယ်အဲ့တော့အဲ့ဒါမျိုးမလုပ်ပေးလေသမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော်လေသမားတွေရဲ့ဘဝအခြေအနေတိုးတက်ဖို့ဆိုလဲဒီလိုလေသမားအသင်းအဖွဲ့တွေအကောင်းမောင်းတန်ဖြစ်ဖို့အတွက်လည်းအယုံထားပေးကြစီချင်တာပါ
ပြီးခဲ့တဲ့နှစ်လလောက်ကလည်းပြည်တွင်းစံစည်းကြီးမြင့်မှုကိုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကဒီလအော်တိုဘာလအထိစံစဘာကိုနဲကျော်တည်ယူခွင့်ပိတ်တင်ခဲ့ပါတယ်။အဲ့ဒီအတွက်လက်ကျန်စဘာရှိနေသေးတဲ့လက်သမားတွေမှာနဲကျော်ရောင်းချနိုင်ခြင်းမရှိဘဲဒေသခံကုန်သည်တွေရဲ့ဈေးနှိမ်ဝယ်ယူတာခံရပါတယ်။တစ်ဖက်မှာလည်းလက်သမားတွေဟာသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာ73လောင်စာစီအပါအဝင်စိုက်ပျိုးရေးမှာဝယ်ယူသုံးစွဲရတဲ့ပစ္စည်းတွေဟာအရင်နှစ်တွေကတည်းကအနည်းဆုံးနှစ်ဆလောက်ဈေးတက်သွားတဲ့အတွက်ကြောင့်အခက်အခဲမျိုးစုံကြုံတွေ့ကြရပါတယ်။ဒါအပြင်မြန်မာနိုင်ငံအထက်ညာဒေသကစပားဆိုင်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်ဆန်းအထွက်တော်တော်ကိုနှေးပသွားပါတယ်။တခါလက်တလောမိုးကြီးရေကြီးတာတွေကြောင့်ပဲခူးတိုင်းအရှိပတ်ချမ်းဒေသအတော်များများရန်ကုန်တိုင်းမွန်ပြည်နယ်တို့မှာစဘာကင်းတွေရင်းနှီးမြှုပ်ပျက်စီးကုန်ကြပါတယ်။အဲ့ဒီအတွက်ဒီနှစ်စဘာအထွက်ဟာအခါတိုင်းနှစ်တွေတည်းရော့နိုင်တယ်လို့လယ်သမားအရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်စဘာအကြီးကျယ်စိုက်ပျိုးကြတဲ့အရှိတောင်အရှနိုင်ငံတွေနဲ့အိန္ဒိယတို့မှာဒီနှစ်နဲ့ရှင်းနှစ်တွေမှာအယ်နီညိုခေါ်သမုဒ္ဒရာရေဘူးစီးကြောင်းကြောင့်ရာသီဥတုပူနွေးလာပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လာနိုင်တယ်လို့ FAO ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
စီကောင်စီရဲ့စပါးဆေးတက်မှတ်မှုဟာပြင်ပပေါက်ဆေးနဲ့ကွာဟမှုအကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့ယူကရိန်းမြန်မာနှစ်နိုင်ငံနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါမယ်ယူကရိန်းနဲ့မြန်မာနိုင်ငံတဲမှာစစ်ပွဲတွေဟာဆက်လက်ပြင်းထန်နေသလိုကမ္ဘာမှာဆူဆူရွရွနောက်ထပ်စစ်ပွဲအဖြစ်အရှိအလဲပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်အကြားစစ်ပွဲဟာလည်းပြင်းထန်လို့နေပါတယ် Ukraine နိုင်ငံတွေကစစ်ပွဲကနေအသက်လူပြီးတော့ Israel နိုင်ငံမှာစစ်ဆောင်နေကြတဲ့ Ukraine နိုင်ငံသူစစ်ပေးဒုက္ခတဲ့အမျိုးသမီးဟာအခုဆိုလို့ရှိရင် Israel မှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်သူနဲ့သူ့မိသားစု Israel နိုင်ငံရဲ့စစ်ပွဲကြမှာဘလို့အသက်ရှင်ရုန်းကန်နေရပါတယ်လေ။ Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာတင်ဆက်ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တွေတုန်းကရုရှားကျူကျော်စစ်ကြောင့်နိုင်ငံကိုစွန့်ခွာပြီးတော့ Israel နိုင်ငံမှာ၃နှစ်အရွယ်သားလေးနဲ့သူတွားရောက်စစ်ပြေးရှောင်နေတဲ့ Ukraine နိုင်ငံသူလွတ်မြောက်လာအကြောင်းကို Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့မှာ Palestine Hamas စစ်တွေးကြော်တွေကအစ္စရေးကိုလက်တပြတ်ဝင်ရောက်တိုက်ခတ်ရာကနေအစ္စရေးနဲ့ဟားမတ်စ်အကြားတိုက်ပွဲတွေပြင်းထန်နေပါတယ်ဒီလိုနှစ်နိုင်ငံပဋိပက္ခတွေကြားမှာယူကရိန်းစစ်ပေးဒုက္ခတဲ့တယောက်အနေနဲ့နောက်ထပ်စစ်ပွဲတစ်ခုကိုမိသားစုနဲ့ဘလို့ရုန်းကန်ကြော်ဖြတ်နေရလဲဆိုတာကိုလူမြင့်လာနဲ့ပြန်လည်ဆက်သွယ်နေမြန်းထားတာကိုနားဆင်ကြအောင်နော်
In the start, we get up at 6:30 and I take son and
ပထမဆုံး Israel တိုက်ခိုက်ခံရတော့ကျွန်မလိုအပ်တဲ့ပစ္စည်းတွေကိုယူပါတယ်။ဒီမှာကရာသီဥတုရမ်းပေါ်တဲ့အချိန်ဆိုတော့ယူစရာလည်းများများဆန်းဆန်းမရှိဘူးလေ။ဒီစစ်ပွဲမှာကျွန်မကြောက်လန့်တော့မနေပါဘူး။ဘာလို့လဲဆိုရင်တော့ဒါကကျွန်မအတွက်လည်းပထမဆုံးအချိန်မဟုတ်ပါဘူး။အတွေ့အကြုံလည်းရှိပြီးသားဆိုတော့အရင်ကြီးကြောက်မနေတော့ပါဘူး။ပထမတော့အပြစ်မှာဘာတွေဖြစ်နေလဲဆိုတာတိတိကျကျမသိပါဘူးခဏကြာတော့သတင်းတွေမှာတော့အစိုးရကသတိပေးတာရောတီဗီမှာပါလာတော့ကျမတို့ဘုံခုမြေရောက်ခံမှာတွားပြီးနေကြရပါတယ်တရက်မှာ6ခါကနေ9ခါအထိဘုံခုကျင်းနဲ့ပြေးပုံရပါတယ်ရှင်အစ္စရေးမှာကျမကခလေးထိန်တဲ့အလုပ်ကိုလုပ်ပါတယ်ဒီနေ့တော့ကျမခလေးတွေနဲ့ဘတ်စကားစီးနေတော့လူတွေရုတ်ရုတ်တဲဖြစ်လို့ကျမလည်းခလေးတွေနဲ့ဘုံခုကျင်းကိုမြို့လေကောင်မှာပြေးရှာရပါတယ်ကျမကဒီကလို့မဟုတ်တော့ဘယ်မှာရှာပုံရမလဲမသိဘူးလေနောက်မှသူများနောက်ကိုလိုက်ပြီးတော့ပုံနဲ့နေရရှာရတာပါကျမအစ္စရေးကိုပြောင်းလာပြီးကျမမိဘတွေလည်းလိုက်လာပါရဲ့ရှင်အခုအစ္စရေးမှာစစ်ဖြစ်တော့ကျမတို့တမိသားစုလုံးပြိမ့်မိနေတာပါကျမညီမကတမိတယောက်နဲ့နောက်ထပ်ကိုဝင်လွယ်ထားပါရဲ့ညီမခမုန်းကတော့အရေးပေါ်စစ်မျက်နှာပြင်မှာတာဝန်ထမ်းဆောင်မှုထွက်သွားပါပြီညီမကိုတော့သူ့အမျိုးသားဘက်ကမိဘတွေခေါ်ထားပြီးတော့စောင့်ရှောက်ပေးထားပါရဲ့အဓိကကျမစိုးရိမ်တာကကျမသားလေးပါသူများထက်ဆန်လာရင်တော့ကျမတို့ကကန့်ကောက်ပါရဲ့ဘာလို့လဲဆိုရင်မိသားစုဆုံဆုံညီညီရှိနေလို့လေအခုအစ္စရေးမှာစစ်ဖြစ်တော့ဘဲမှာထွက်သွားလို့တော့မရပါဘူးနေဆက်ဆိုတာကလည်းအရှိတဲပိုင်းဟားမတ်စ်ကိုထောက်ခံတဲ့နိုင်ငံတွေပဲရှိပါတယ်ထွက်လို့မရပါဘူးနောက်ထပ်ရလာဆိုရင်တော့ကျမဒီကိုရွေးလိုက်တာအမှန်ဆုံးပြောရရင်ကျမနောက်ထပ်ရပါတယ်ကျမဘဲမှာထွက်မသွားဘဲနဲ့ပိုလန်နိုင်ငံထဲမှာပဲကျမသားလေးကိုစောင့်ရှောက်တင်တာပေါ့နော်အခုကဘာမှမျှော်လင့်လို့မရမဲ့စစ်ပွဲအမြဲဆုံးပြီးဆုံးသွားမယ်လို့တော့ကျမယုံကြည်ပါတယ်လောလောဆယ်တော့ဆုံးဖြတ်ချက်ချဖို့ကအရန်ခက်နေပါတယ်အစ္စရေးကစစ်ပွဲကအချိန်တုန်းနဲ့ပြီးသွားရင်တော့ဒီမှာပဲဆက်နေမယ်ပေါ့နော်နေသားကလည်းကြာနေပါပြီတကယ်လို့ထင်ထားသလိုဖြစ်မလာဘူးဆိုရင်တော့ကျမပိုလန်ဘက်ကိုပြန်ပြောင်းပြီးတော့တားလေးရဲ့အနာဂတ်အတွက်စဉ်းစားရမှာပါဒါကတော့အခုလက်ရှိအခြေအနေပေါ်မှာအများကြီးမူတည်ပါတယ်ရှင်အစအရုံးကယူကရိန်းကိုတိုက်ပြီးတော့မထောက်ခံကျင်ကြတဲ့အစ္စရေးတွေကအခုတော့သူတို့ကိုချင်းဆန်လာကြပါပြီ။အရင်ကတည်းကမတူတော့ဘဲနဲ့အချင်းချင်းဖိမကြပါတယ်။သူတို့ကိုယ်တိုင်လည်းဝင်ခံပါတယ်။ကျူးကျော်စီဆိုတာဘယ်လောက်ထိအကျိုးခံစားရလဲဆိုတာလည်းသူတို့သိသွားပါပြီ။လုံးလုံးစီတော့ကျွန်မအလုံးနားထားရပါတယ်ရှင်။အစိုးရကလည်းဒီရက်မှာ Hamas တွေကအချိန်မီလာပြီးတော့တိုက်ခိုက်နိုင်တယ်လို့ကြေညာထားတော့ဘယ်သူမှလည်းအပြစ်မထွက်ကြပါဘူး။ယူကရိန်းအတွက်အလုံးငွေတော့ကျွန်မလာတိုင်းဆက်လက်ပြီးတော့ထောက်ပံ့နေပါတယ်။ကျမတို့ယူကရိန်းကရှေ့တန်းရဲဘော်တွေအတွက်ထောက်ပံ့မှုတွေတော့ရပ်မသွားပါဘူး။အရင်ကကျမပြောခဲ့သလိုပါပဲ။အခုစစ်ပွဲမှာလဲရုရှားဖက်ဒရေးရှင်းအပါအဝင်အီရန်နဲ့တခြားအကြမ်းမှုကိုအားပေးတဲ့နိုင်ငံတွေကနောက်ွယ်မှာရှိပါတယ်။ဒီစစ်ပွဲတွေဟာနိုင်ငံတစ်နိုင်ငံနဲ့မဆိုင်ပါဘူး။အားလုံးနဲ့ဆိုင်ပါတယ်။ဒါကြောင့်မလို့မြန်မာအပါအဝင်ယူကရိန်းစစ်ပွဲတွေကိုမမေ့ပြောင်းလိုက်ပါနဲ့။ဒီစစ်ပွဲကကူးဆက်လှည့်တဲ့စစ်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့အားလုံးနဲ့သက်ဆိုင်ပါတယ်လို့ပြောချင်ပါတယ်ရှင်။
ဒါကတော့လူမြစ်လာကအစ္စရေးနဲ့ပါလက်စတိုင်းရဲ့တိုက်ပွဲတွေထဲမှာနိုင်ငံကြားတဲ့အောက်အနေနဲ့ဘလို့ရုံးကန်အသက်ရှင်နေရလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်။သူမကမြန်မာနိုင်ငံကိုလည်းရောက်ဖူးခဲ့ပြီးတော့မြန်မာလူမျိုးတွေနဲ့ယဉ်နှီးမှုရှိတယ်လို့လက်ရှိမြန်မာပြည်သွင်းမှာဖြစ်နေတဲ့အာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေပြည်သူတွေအကြောင်းကိုလည်းသိရှိနားလည်သူတွေလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ယူကရိန်းနိုင်ငံထဲကတိုက်ပွဲတွေကလည်းရက်တက်မနေပဲဆက်လက်ဖြစ်ပွားနေစေဖြစ်ပေမဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေကြားမှာတရေမှိမ့်မှိန်သွားမှာကိုလည်းစိုးရိမ်နေကြပါတယ်။ နောက်တစ်ပတ်မှာလဲယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုဝင်နဲ့တင်ဆက်ပေးခဲ့တာပါ
စစ်ပွဲနှစ်ကြော်ပြန်ကြုံခဲ့ရတဲ့အစ္စရေးယောက်ယူကရိန်းမြန်မာနှစ်နိုင်ငံနှိုင်းယှဉ်ချက်မှာဟောင်စာကတင်ဆက်ပေးခဲ့တာပါတော်တာရှင်တွေအနေနဲ့ဗီဒီယိုမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိုက်စာ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA@dc.co.nz ရောက်ပို့ပေးနေပါရဲ့ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့ အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။ နေ့စဉ်တင်းနှက်ခြင်းပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထပ်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ရပါပါ။ အစ္စရေးဟာမတ်စစ်ပွဲအတွင်းကနေထွက်ပြေးလာတဲ့အပြစ်မဲ့အရက်သားတွေအကာအကွယ်အဆောင်ရှောက်ရဖို့နဲ့အခြေခံလိုအပ်တာတွေရရှိစေဖို့အမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်ထိပ်တန်းအထက်လွှတ်တော်အမတ်တယောက်ကလည်းဒေသရင်းပဋိပက္ခတွေပိုကြီးထွားလာအောင်လှုံ့ဆော်မယ်ဆိုရင်တော့အမေရိကန်နဲ့ထိပ်တိုက်တွေ့လိမ့်မယ်လို့အီရန်နဲ့လက်ဘရော့အခြေဆိုင်စစ်သွေးကြား Hezbollah အဖွဲ့ကိုတတိပေးလိုက်ပါတယ်။
We are seeing that people are actually evacuating.
Lulu Begeya, Trakwa, Nijara, Kutuyabare, Ludajin Sanamu, Aguni Bere, Aquari, Ninele, Akulu, Tensha, Nija, Duregu, Aguni Birabe, Trijimare. Hamas တွေ ပြောတယ်လို့ ဘေးကင်းရာ မသွားကြဘူး လိုက် ပြောတာမျိုး လုပ်လို့ မရပါဘူး
Gaza ဒေသက ဆွန့်ခွာ ထွက်ပြေးနေတဲ့ Palestine သတန်းကျော် အနေနဲ့ အခြေခံ လိုအပ်တဲ့ စာရေးရိက္ခ ပစ္စည်း တွေ ရဖို့ American က တခြား လက်တွဲဘက် နိုင်ငံတွေနဲ့ အတူ ပူးပေါင်း ဆောင်ရွက်နေကြောင်း ပြောပါတယ်
We are in touch with our Israeli counterparts. We're in touch with the United Nations.
ဒီ ပြည် ကိစ္စ Israel ပြင် ကုလသမဂ္ဂနဲ့လည်း ဆွေးနွေးနေပါတယ်။ လူမဆန်စွာ တိုက်ခိုက် တဲ့ အကြမ်းဖက်သမားတွေရဲ့ လုပ်ရက် နဲ့ မသက်ဆိုင်တဲ့ Palestine Gaza ဒေသခံတွေ လိုအပ်တဲ့ ရေ အစားအစာ စေဝါ စတာ တွေ အကူအညီ ပေးဖို့ အတွက်ပါ။
Israel က Gaza ဒေသကို ထိုးစစ် ဆင်နေတဲ့ တစ်ချိန် ထဲမှာ Lebanon နဲ့ ထိစပ်နေတဲ့ မြောက်ပိုင်းမှာလည်း Iran ကြောတော့ နောက်ခံ ပေးထားတဲ့ Hezbollah အဖွဲ့နဲ့လည်း တိုက်ပွဲတွေ ဖြစ်နေပါတယ်။ လာမယ့်ရက်ပိုင်းတွင်အတွင်အဲ့ဒီပြည်ခါတွေဖြစ်နေတဲ့ဒေသကိုသွားရောက်မဲ့အမေရိကန်ထက်လွှတ်တော်အမတ် Lindsey Graham နဲ့အဖွဲ့ကအီရန်အပေါ်အခုလိုပြင်းထန်တဲ့သတိပေးပါရယ်။
If Hezbollah, which is a proxy of Iran,
ဤရန်ဖွဲ့ပေးထားတဲ့ Hezbollah အဖွဲ့ကအစ္စရေးကိုကြီးကြပ်ထိုးစစ်ဆင်လာမယ်ဆိုရင်ဒါ Israel ပေါ်ချင်းချောက်မှုတရအလိုလျောက်ဖြစ်လာတယ်လို့ယူဆပါတယ်။ဒါကြောင့်အစ္စရေးနဲ့အတူပေါင်းပြီး Iran ကိုပြတ်သက်စီးရေးရာချိန်မုန်တိုက်ခိုက်ဖို့ခွင့်ပြုချက်ပေးတဲ့ဆုံးမချက်တည်းကအမေရိကန်ထက်လွှတ်တော်ကိုတင်သွင်းသွားပါမယ်။ Iran နေနဲ့ဒီစစ်ပွဲကြီးထွားလာအောင်ဗီတိုပေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်ပိုက်ကြီးနေမှာမဟုတ်ပါဘူး။
မေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတနင်္ဂနွေနေ့ကအီဂျစ်သမ္မတအက်ဗဒဲလ်ဖတာအယ်စီစီနဲ့တွေ့ဆုံပါတယ်ပါလက်စတိုင်းလူထုအတွက်စာရေးရိတ်ခါရီရဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသဘောတူခဲ့ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရမက်သီးယူးမီလာကပြောပါတယ်နိုင်ငံသားရေးဝန်ကြီးဟာဒေတာတွေတင်မမှုတွေရှင်းချဖို့အစ္စရေးနဲ့ဝန်ကျင်နိုင်ငံတွေကခေါင်းဆောင်တွေနဲ့လှည့်လည်ဆွေးနွေးနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုကြည့်ကြရအောင်ပါ။ပါရီမြို့နယ်စိမ့်မြကံဘေးတစ်လျှောက်မှာလွန်ခဲ့တဲ့နှစ်ပေါင်း400ကျော်တဲ့ကစာအုပ်အဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်သင်္ကေတတစ်ခုဖြစ်တဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံနေရပါတယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားလည်လာကြအောင်ပါရှင်။
ကျင်းတင်နိုင်ငံပါရီမြို့လယ်ကိုဖျက်ဆီးဆင်းနေတဲ့စိတ်မြကံပေးတစ်လျှောက်မြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့သင်္ကေတတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလမ်းလျှောက်ရင်းစာအုပ်ဟောင်းတွေမြေပုံဟောင်းတွေဒစိကောင်းဟောင်းတွေပကြီကားတွေရောက်တဲ့စာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါစာအုပ်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလည်ကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမြို့ကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမှို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကမ္ဘာလှည့်ခီးသွားတွေကြားမှာလည်းရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်ဒေါ်လာရေး၊နာစီတို့သိမ်းပိုက်အုပ်ချုပ်မှု၊ COVID ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမြို့ရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မြို့ကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်စ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမြို့တော်ဝန်ယုံကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပြီးတခြားမှာထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever ces 170 jeux de boîte et surtout que c'est très
ဆောက်တတာပေါ်အလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အလုံးကတက်တန်းကြပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေအလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တက်တာတွေကိုနေရာမရွှေ့ကျင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတက်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး
။နှမိုင်းကျော်အကွာအဝေးရှိတဲ့မြေကမ်းဘေးလမ်းတစ်လျှောက်မှာမြေကမ်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမြို့ခီးသွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှင်းနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြသလိုသူတို့စာအုပ်တွေကိုယာယီတနေရာမှာတွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
le le coucou son phyet ya da myo do ma hou paw. Sait le ma kaung maw. Chuma ro a long ga sa au tit ta re ko nyet kan pe ma be tha tin ja ba de. Be lo lou ya ma le su ra a long ga le sin sa ni ja de chin ma de.
Nyet kan niyan paw ma twae saut tha de sa au tit ta paw 900 law chi da mho ta khu chin si ko Olympic gala ma long jo ye ya sit sei bo ga ma lwe ku u lo Paris myo taw win chi de ga byo ba de. Sa au sai de pait chein ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကျန်းဖက်လူတွေကဘုံတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပချိန်တခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်
pour j'allais dire accompagner et soulager
peut-être လူကြီးကြောင့်စာအုပ်တက်တာတွေခဏဖယ်ထားပေးရမယ်ကာလအတွင်းထိခိုက်နည်းဆုံးဖြစ်အောင်ကျွန်တော်တို့ကကူညီပံ့ပိုးပေးပါပါ လက်ရှိသူတို့တုံးနေတဲ့စာအုပ်တစ်တာတွေနဲ့ဆိုင်ဖွင့်လို့မရနိုင်တဲ့စာအုပ်အဟောင်းဆိုင်တွေအားလုံးအတွက်သူတို့နေ့စဉ်လုပ်ငန်းတွေပြိခိုက်အောင်စီစဉ်ပေးမှာဖြစ်ပါတယ်စာအုပ်အဟောင်းရောင်းဆိုင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးသူတို့အတွက်အသင့်တော်ဆုံးနေရာရွေးချယ်သတ်မှတ်ပေးမှာဖြစ်ပါတယ
်ပါရီမြို့နယ်ခွဲမရတဲ့စိမ့်ပစ်ကမ်းဘေးကစာအုပ်အဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကမ္ဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
No.
ဒီမှာကြောကတော့ပါရီကိုလာလေရင်အခုလိုမြေကန်နေပြီလမ်းလျှောက်သွားပြီးတော့စာအုပ်အဟောင်းရောင်းနေဆိုင်တွေမှာမှုန်တော့ရှာဖွေရတာမျိုးကမဖြစ်မနေလှုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ
် Cerrar las boxes es cerrar el corazón de París
ဒီစာအုပ်အဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမြို့ကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်အစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါကုန်ကြစည်ကိုခံမဲ့အပြင်ပါရီမြို့ရဲကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမြို့တာဝန်ရှိသူတွေကကန့်လန့်ထားပေမဲ့စာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ
် Les boutinistes sont à Paris ce que les gondoliers sont à Venise
ကွန်ဒိုလာလေးတွေမရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်သလိုစာအုပ်တစ်တာတွေစာအုပ်အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူးဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်ဒီစာအုပ်အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီအခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပ
ါ e-book လို့ digital စာအုပ်တွေပေါ်များလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းအဟောင်းဆိုင်တွေပျောက်ပြက်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
On sort du Covid. On a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a pas
Covid ka yoga jaung thikai khae da ga ni aku ma pyan kaung ga za bae shi ba de. Covid ma chanarou toror ko thikai khae da wa. Chanarou mai swe sao a hong yang du tacho so yin Covid kala de ga ma twei ro ba wu. Ba phit twa ja le ro ma ti ba wu. Tru sao tit da rui ga ro aku thi shi ni ro ma.ကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားလျော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပ
ါပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ပြကန်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ18ရာစုလောက်ခဲကဖြစ်ပါတယ်စကူရစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှာရေပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမြို့ရဲ့တမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
ပါရီမျိုးကစာအုပ်အဟောင်းအယောင်ဆိုင်တွေအကြောင်းကိုမဆုမြတ်မွန်ပြောပြပေးခဲ့တဲ့ကဘာတူလာခီးသွားအစီအစဉ်မှာနှာစင်ခဲ့ကြရတာပါ view ကနေအင်္ဂါနေ့ညပိုင်းမြဝပါတာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အင်္ဂါညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လီကဆက်ပြီးပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ကိုအစ္စရေးတပ်ဖွဲ့တွေမြေပြင်ကထိုးစစ်ဆင်တိုက်ခိုက်မှုမစတင်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုမနေ့ပြန်အောက်တိုဘာ17ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာလူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေကြီးထွားလာနေတဲ့အတွက်အခုလိုတွားရောက်တာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လက်ရှိအချိန်ထိအစ္စရေးနိုင်ငံသား1400ကျော်နဲ့ပါလက်စတိုင်း2800ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်ထန်ယာဟုကတော့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်တို့9နာရီခွဲကြာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းမှာသမ္မတဘိုင်ဒန်ခီးစဉ်ကိုကြေညာခဲ့တာလည်းဖြစ်ပါတယ်။အစ္စရေးကိုဟာမတ်စ်သွေးကြွအဖွဲ့ဝင်တိုက်နေချိန်မှာပဲမြောက်ကိုရီးယားဘက်ကလက်နက်တွေအသုံးပြုခဲ့တယ်လို့ယုံကြည်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုင်ရာအစ္စရေးသံတမန်ကြီးကပြောဆိုပါရယ်မြောက်ကိုရီးယားဘက်ကတော့အွန်လိုင်းမှာပြန့်နှံ့နေတဲ့ဒီဆွဆွဲချက်တွေဟာအချင်းချင်းမရှိဘူးလို့ညင်းဆိုနေပါရယ်ဟာမတ်စ်အဖွဲ့အသုံးပြုခဲ့တဲ့လက်နက်တွေဟာမြောက်ကိုရီးယားကထုတ်တဲ့လက်နက်တွေလို့တောင်ကိုရီးယားနိုင်ငံမှာ၃နှစ်ကြာတာဝန်ယူခဲ့တဲ့အစ္စရေးသံတမန်ကြီးအကီဗာတူက VOU စနေနေ့ကပြောသွားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ5သန်းခွဲနောက်ထပ်ထောက်ပံ့မဲ့အကြောင်းဗြိတိန်အစိုးရကဒီနေ့ပဲကြေညာလိုက်ပါတယ်။ဘေကင်းလုံခြုံပြီးကိုယ်သဘောဆန္ဒနဲ့အညီဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာအရေးရေရှည်ဖြည့်ရှင်းဖို့အတွက်တန်တိတ်ထန်ချထားကြောင်းကိုလည်းဗြိတိန်အစိုးရရဲ့အင်ဒိုပစိဖစ်ရေးရာဝန်ကြီးအန်မယ်ရီထရီဗယ်လီယန်ကကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ရိုဟင်ဂျာတွေနေရမပြန်နိုင်သေးခင်မှာပဲလူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးအပ်သွားဖို့ဆုံးဖြတ်ထားကြောင်းလည်းသူကပြောဆိုထားပါတယ်ရှင်။နိုင်ငံတကာအကျပ်တဲတွေကြောင့်ရိုဟင်ဂျာအရေးအပါဝင်လက်ရှိပြဿနာတွေကိုမေ့ထားကြဖို့နဲ့ကူညီထောက်ပံ့မှုတွေဆက်ပေးဖို့ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီအကြီးအကဲကတိုက်တွန်းနေချိန်မှာပဲဗြိတိန်ကနောက်ထပ်အကူအညီပေးဖို့ကြေညာလိုက်တာလည်းဖြစ်ပါတယ် တမရဘိုင်ဒန်အစိုးရကယူကရိန်းကိုပေးမယ်လို့ကြေပေးထားတဲ့အမေရိကန်လုပ် M1A1 Abrams တင်က30ဒဇီလုံးယူကရိန်းကိုရောက်သွားပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။ဂျာမနီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလေ့ကျင့်ပေးခဲ့ပြီးယူကရိန်းတပ်သားတွေကခဲယမ်းမီးကြောက်တွေကိုယူပြီးတော့အမေရိကန်စစ်ယူပြီးတော့ယူကရိန်းကိုပြန်သွားကြပြီလို့အမေရိကန်စစ်တပ်ပြောရေးဆိုခွင့်က VOE ကိုပြောပါတယ်ရှင်။
တင်ကျစကိုမခင်လေးကပြပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကလည်း L Santo နဲ့ John Dryden တို့ပဲဖြစ်ပါတယ် View American တန်လှည့်အစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ3251လိုင်းလမီတာ190တို့ကနေအတန်းလှည့်ပေးခဲ့တာဖြစ်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒီရက်နေ့ခတ်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမလေးပါပါThis program